Frontier မြန်မာသတင်းလုပ်ငန်းရဲ့သတင်းကံအုပ်ချုပ်မှု Editor အမေရိကန်နိုင်ငံသား Danny Fenster ဘာကြောင့်အဖမ်းခံခဲ့ရလဲဆိုတာစုံစမ်းနေတယ်လို့ Frontier မြန်မာကိုတီထောင်သူအမှုဆောင်အရာရှိချုပ်ကိုစန်နီဆွေက VOA မြန်မာပိုင်းကိုပြောပါတယ်သူအဖမ်းခံရတဲ့အတွက် Frontier မြန်မာရဲ့လုပ်ငန်းတွေချက်ချင်းချင်းထိခိုက်သွားမယ်လို့မထင်ဘူးလို့လည်းကိုစန်နီဆွေကပြောပါတယ်မေလ24ရက်နေ့ကရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်မှာအဖမ်းခံခဲ့ရတဲ့ Frontier မြန်မာရဲ့သတင်းကံအုပ်ချုပ်မှု Editor နဲ့ပတ်သက်လို့နောက်ဆုံးအခြေအနေကိုမဆုမြတ်မွန်က CEOကိုစန်နီဆွေကိုဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဆိုတော့ဟိုသက်ဆိုင်ရာသူ့ရဲ့ဟိုတန်ရုံးကလူတွေကသူ့မနေ့ကမှသွားပြီးတော့ကြည့်လို့ရမှာတဲ့ဒီနေ့တော့ကြည့်လို့မရဘူးပေါ့နော
်မနေ့ကတော့ဒီ Frontier မြန်မာကထုတ်ပြန်ထားတဲ့ဟိုထုတ်ပြန်ချက်ထဲမှာဆိုရင်တော့ Yangon Insane ထောက်မှာဖန်ထားတယ်ဆိုတာသိရတယ်အဲ့ဒါကောတေစာလာရှက
်ဟုတ်ကဲ့ကျင်းပြပါတယ်လောလောဆယ်မှာသူ Insane ထောင်ထဲမှာရှိနေပါတယ်ခင်ဗျာ
အဲ့တော့သူနဲ့အဆက်အသွယ်ရဖို့ပေါ့နော်လုံထိုင်ဖို့အတွက် Frontier မြန်မာစ조사နေမယ်လို့လည်းထင်ပါတယ်ဆိုတော့အဲ့လိုအဆက်အသွယ်ရနိုင်မယ့်အခြေအနေနောက်ပြီးတော့သူ့အတွက်ပေါ့ဒီ shift နေလိုက်ပါဆောင်ရွက်ပေးနိုင်မယ့်အခြေအနေကရောဟိုလောလောဆယ်ဘယ်လိုရှိလဲရှင
်ဆိုတော့လက်ရှိအနေအထားမှာအဓိကကမနေ့ကမနေ့ကဆပြီးတော့အဆက်အသွယ်မရလိုက်ဘူးအဲ့တော့ဟိုဘာကြောင့်သူဒီလိုဖြစ်သွားလဲဆိုတာကိုကျွန်တော်တို့ခွတ်ထိဟိုတိတိတကျမသိရဘူးပေါ့နော်ရှေ့နေတွေပါရှိလားဆိုတော့လက်ရှိမှာတော့ American တန်ရင်းဝါနေပြီးတော့သူ့အတွက်ကိုအများဆုံးလွမြောက်ဖို့အတွက်ကိုတန်ရင်းဝါနေပြီးတော့ကြိုးစားနေပါတယ်ခင်ဗျ။ဟ
ိုခုနကတော့ကိုစန်နီဆွေပြောထားတဲ့အထက်မှာသူ့ကိုဘာကြောင့်ဖမ်းတယ်လို့လောလောဆယ်မသိရသေးဘူးလို့ပြောပါတယ်။ဒါပေမဲ့ဒီ Frontier မြန်မာဒီသတင်းကအုပ်ချုပ်မှု Editor ပေါ့လေသူ့ကိုဘာကြောင့်ဖမ်းတယ်လို့ရောခံမှန်းနိုင်ပါလဲရှင့်။
အဲ့အဲ့ဒါကဟိုအားလုံးဟို shock ဖြစ်သွားတာပေါ့နော်အန်အောသွားကြတာပေါ့လေဆိုတော့ကျွန်တော်တို့ယုံအနေနဲ့သိထားတာသူ့ရဲ့သူယူရက်တာဝန်နဲ့သူအလုပ်လုပ်တဲ့ပုံမှာသူ့အနေနဲ့ဘာမှတစုံတရာမှားယွင်းမှုမရှိဘူးဆိုတာကိုကျွန်တော်တို့သိရတယ်ဟိုသူဘာကြောင့်ဒီလိုဖြစ်သွားလဲဆိုတာကိုအရင်ဆုံးသိနိုင်မှုအတွက်ကိုစုံစမ်းနေပါတယ်ပေါ့နော်ဆိုတော့အဲ့ဒီဟာကတော့မနေ့ကလောက်ဆိုရင်မဲသိရမလားတစ်ပတ်ခါလောက်သိရမလားအတိအကျပြောလို့မရဘူးခင်ဗျာ
ဆိုတော့လက်ရှိမှာသူ့ကိုဘယ်လိုပုံမှန်တက်ပြီးဖတ်နေဆိုတာလည်းမသိရသေးဘူးပေါ့နော
်ဗာ charges မှာကျွန်တော်တို့မကြားပါဘူးထူးခြားတဲ့ဘယ်လိုပြောမလဲတယောက်ကနေပြီးတော့ဆက်သွယ်လာပြီးတော့ဘာကြောင့်ဖြစ်တယ်ဆိုတော့ဒါမျိုးပြောတာမျိုးလည်းမရှိဘူးပေါ့နော
်နောက်တစ်ခုသိချင်တာအခုလိုပေါ့နော်သူဖားခံရတဲ့အတွက်ကြောင့်မလို့ဒီ Frontier မြန်မာရဲ့ဒီတည်ငြိမ်လုပ်ငန်းပိုင်းကိုရောထိခိုက်သွားနိုင်မလားရှင
် Well အဲ့ကျွန်တော်တို့ဟိုမထင်ပါဘူးမထင်ပါဘူးဆိုတာဟိုမထိခိုက်ဖို့တို့မျှော်လင့်ပါတယ်ခင်ဗျာဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီ February လတည့်ရဲ့နောက်ပိုင်းပေါ့နော်မာဟိုတူတူဆဆနဲ့ professionally ကျွန်တော်တို့အလုပ်လုပ်နေတာပေါ့နော်
နောက်တစ်ခုကဒီစစ်အာဏာသိမ်းပြီးနောက်ပိုင်းပေါ့နော်ဖေဖော်ဝါရီလတရက်နေ့မှာစစ်အာဏာသိမ်းပြီးနောက်ပိုင်းမှာဒီသတင်းတော့တွေပြန်မထားပြီးတော့တိုက်ခိုက်ခံရတာတွေရှိတယ်။နောက်အဖမ်းခံရတာတွေပေါ့လေသတင်းလုပ်ငန်းဒီလုပ်ပိုင်ခွင့်ရဆိုင်ခံရတာတွေလည်းရှိတယ်။အခုဆိုရင်လည်းဒီ Frontier မြန်မာမှာလုပ်နေတဲ့ဒီ American နိုင်ငံသားသတင်းတော့ဖမ်းခံရပါတယ်။ဆိုတော့ဒီလက်ရှိဒီမြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုအခြေအနေကိုရောကိုစန်နီဆွေအနေနဲ့ဘယ်လိုမျိုးတုံ့သက်ချက်ပေးချင်ပါလဲရှင့်
Frontier မြန်မာရဲ့သတင်းထောက်ဒီကျွန်တော်တို့ Wine Door သားတွေအပါအဝင်ဒီသတင်းလောကကြီးတစ်ခုလုံးကအင်မတန်မှအရေးကြီးတဲ့အခြေအနေတစ်ခုကိုဖြတ်တန်းနေရပါတယ်။ဒီလိုမျိုးသတင်းထောက်တွေဖန်ဆီးပြီးတော့အရေးယူခံရတဲ့ဥစ္စာတွေကတကယ်ဟိုမဖြစ်တဲ့နဲ့ကိစ္စတွေပါ။အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်စိတ်ပူတယ်ပြီးတော့ဟိုဒီလိုအမိန့်ချပြီးတော့ပြစ်ဒဏ်ပေးတာမျိုးတွေလည်းမပေးဖို့ကျွန်တော်တောင်းဆိုပါတယ်ခင်ဗျ။အဲပြီးတော့တန်နီအပြင်တခြားဟိုလက်ရှိအမှုရင်ဆိုင်နေတဲ့အမှုရင်ဆိုင်စဲအမှုရင်ဆိုင်ပြီးရပိုတာတွေဂျာနယ်လစ်တွေလည်းအများဆုံးသူတို့လွတ်မြောက်ပါစေလွတ်မြောက်နိုင်ပါစေလို့ကျွန်တော်ဆုတောင်းပါတယ်ပြီးတော့လွှတ်ပေးဖို့အတွက်လည်းကျွန်တော်တောင်းဆိုပါတယ်ခင်ဗျ
Frontier မြန်မာရဲ့အမှုဆောင်ရာရှိချုပ်ကိုမဆွေမွန်ကဆက်သွယ်မေးမြန်းခဲ့တာပါခင်ဗျ